ကဲဘူနရင်ဒီနေ့ကတော့အားလုံးသိကြတဲ့အတိုင်းပဲအမေရိကန်ပြည်ထောင်စုရဲ့44ဦးမြောက်သမ္မတဖြစ်တဲ့ရွေးချယ်ခံရတဲ့မစ္စတာဘရက်အိုဘားမားကျွန်းနစ်စာကျင်းစုမဲ့နေပါပဲဆိုတော့ဒီအိုဘားမားရဲ့နောက်ဆုံးရာဇဝင်လေးလည်းဘူနရင်ကအနေချင်းလောက်ပြောပြပါဦးမြောက
်ဟုတ်ကဲ့ဦးသိစင်ဒီအိုဘားမားရဲ့နာမည်အပြည့်စုံကဘရက်ဟူစိန်အိုဘားမားပါသူကိုဒီ1962ခုနှစ်ဩဂုတ်လ4ရက်နေ့မှာအမေရိကန်ပြည်ထောင်စုအနောက်ဘက်ကဟာဝိုင်ကျွန်းမှာမွေးခဲ့တာပါသူမိခင်ကတော့ဒီအင်္ဂလိပ် Irish နွယ်ဝတ်တူဖြစ်ပြီးဖခင်ကကင်ညာနိုင်ငံကလူမဲတူပါသူမိဘတွေက1960မှာဟာဝိုင်တက္ကသိုလ်မှာတက်နေကြတော့လက်ထပ်ခဲ့ကြပါတယ်ဒါပေမဲ့ဒီအကြောင်းမျိုးမျိုးကြောင့်အိုဘားမား3နှစ်သားမှာပဲမိဘနှစ်ဦးကကွာရှင်းပြတ်ဆဲလိုက်ကြပါတယ်အဲ့ဒီနောက်မှာတော့သူဖခင်ကဒီကင်ညာနိုင်ငံကိုပြန်သွားပြီး1982ခုနှစ်မှာရင်တိုက်မှုနဲ့ကွယ်လွန်သွားခဲ့ပါတယ်ကွယ်လွန်ခဲ့မှာတော့အိုဘားမားကိုတစ်ချိန်ပဲပြန်တွေ့သွားနိုင်ခဲ့ပါတယ်နောက်ပိုင်းတော့ဒီအိုဘားမားရဲ့မိခင်ကအင်ဒိုနီးရှားလူမျိုးတူနဲ့ဒုတိယအိမ်တော်ထူထောင်လိုက်ပြီး1968ခုနှစ်ဒီအင်ဒိုနီးရှားနိုင်ငံမှာသမရစုဘာတူကနိုင်ငံသားရောက်နေတဲ့ចောင်းသားတွေအားလုံးပြန်ခေါ်တော့အိုဘားမားတို့တားမိလဲဒီအင်ဒိုနီးရှားကိုလိုက်သွားပြီးအဲ့ဒီမှာနေထိုင်ခဲ့ပါတယ်။ဒါကြောင့်ဒီအိုဘားမား10နှစ်သားအထိအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအထက်တန်းပညာသင်ခဲ့ပါတယ်။နောက်တော့ဒီမိခင်ဘက်ကအဖိုးအဖွားတွေရှိတဲ့ဟာဝိုင်ကြီးကိုပြန်လာပြီးတော့အဖိုးအဖွားတွေရဲ့အုပ်ထိန်မှုအောက်မှာပဲចောင်းဆက်တက်ခဲ့ပါတယ်။အိုဘားမားရဲ့မိခင်ကမနုဿဗေဒဌာနဝန်ထမ်းတစ်ဦးဖြစ်ပြီးတော့အင်ဒိုနီးရှားနဲ့အမေရိကကိုသွားလိုက်ပြန်လိုက်နဲ့1995ခုနှစ်မှာသရင်ကန်ဆာနဲ့ဆုံးသွားခဲ့ပါတယ်။အိုဘားမားအထက်တန်းအောင်ပြီးတော့ Los Angeles မြို့မှာ college ကျောင်းတက်ခဲ့ပြီး New York မြို့ကကမ္ဘာထိပ်တန်းတက္ကသိုလ်တစ်ခုဖြစ်တဲ့ Columbia တက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးပညာနိုင်ငံရေးသိပ္ပံပါဒနဲ့1983ခုနှစ်မှာပွဲရခဲ့ပါတယ်။အဲဒီကြားထဲမှာပဲအလုံမျိုးစုံလိုကင်ခဲ့ပြီးတော့1988ခုနှစ်အကုန်လောက်မှာ Harvard တက္ကသိုလ်မှာဥပဒေပညာသင်ယူခဲ့ပါတယ်။အိုဘားမားဟာလူ့ဖွဲ့စည်းဦးစီးရေးမှုတခါနိုင်ငံသားအခွင့်အရေးကာကွယ်သူရှေ့နေအဖြစ်ချီကာဂိုမြို့မှာအလုပ်လုပ်ကင်ခဲ့ပြီးတော့ချီကာဂိုတက္ကသိုလ်ကဥပဒေဌာနမှာလည်းအမေရိကန်ပြည်ထောင်စုရဲ့အခြေခံဥပဒေတင်ကြားတဲ့ကျောင်းဆရာတဦးဖြစ်ဆောင်ရွက်ခဲ့ပါတယ်။1996ခုနှစ်မှာတော့ဒီအီလီနိုင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ရွေးချယ်ခံခဲ့ရပြီးနိုင်ငံရေးလောကထဲကိုစတင်ဝင်ရောက်လာတာပါ။အခု2008မှာတော့ဒီသူသမ္မတအသစ်ဖြစ်လာတာပေါ့နော်။ဆိုတော့အခုလိုဒီအမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးလူမဲသမ္မတပေါ်ပေါက်လာတာဟာဒီအမေရိကန်သမိုင်းမှာမရှိသေးတာတွေမဖြစ်သေးတာတွေရှိလာဖြစ်လာနိုင်တဲ့ပွင့်နေတဲ့လူဖွဲ့စည်းဖြစ်တဲ့ဆိုတာပြသလိုက်တာပဲလို့လေအခုတက်တန်းကုံဆုံတော့မဲ့သမ္မတမစ္စတာဘုတ်ကပြောလိုက်ပါတယ
် Standing on the steps of the Capitol will be a man whose history reflects the enduring promise of our land. This is a moment of hope and pride for our whole nation.
ဒါတော့ဒီအိုဘားမားရွေးကောက်ခံရတဲ့ပေါ်သမ္မတဘုတ်ကဝမ်းသာစကားပြောကြခဲ့တာပါပြင်းထန်တဲ့ Republican Party ဝင်တယောက်လို့ဆိုကြတဲ့ဒုသမရ Dictionary ကတော့ Obama ရဲ့ဒီကျန်းသစ္စာကျင်းစုပွဲဟာပြောစမှတ်ဖြစ်စရာစိတ်လှုပ်ရှားစရာအကောင်းဆုံးဖြစ်လိမ့်မယ်လို့ဆိုရဗျ။သူပြောလို့ရောဟုတ်လေလားဦးသစင
်။ဟုတ်တယ်ဆိုရမှာပါပဲဗျာ။ Washington မြို့သူမြို့သားတွေကတော့အိမ်မအိကြရလားလို့တောင်းထင်ရတော့အောင်ကိုပဲဒီ Washington မြို့ကြီးတစ်ခုလုံးကခုံးပေါက်နေတော့ပါပဲကိုနေရင
်။ဒါနဲ့ဒီကျန်းသစ္စာကျင်းစုပွဲမတိုင်ခင်အကျုပ်ဝဲကြီးလောက်ကြသေးရနော်
။ဟုတ်ပါတယ်။အိုဘားမားကစနေနေ့ကဖီလာဒဲဖီးယားနေပြီးတော့ဝါရှင်တန်ကိုရထားနဲ့လာတယ်လေ။ဒါကလည်းအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသောသမ္မတကြီးအီဗရာဟင်လင်ကွန်းရဲ့အစဉ်လာတိုင်းပဲနောက်သမ္မတတွေကလိုက်ပြီးတော့ဆောင်ရွက်ခဲ့ကြတာပါ။အဲ့ဒီနေ့ကတော့လမ်းမှာ၄နေရာရပ်ပြီးတော့တခက်နဲ့တော့ကျိုးစိုးသူတွေကိုနှုတ်ဆက်ခြင်းနဲ့138မိုင်ခရီးကိုတနေကုန်ဒီပါလာခဲ့ရမှာဝါရှင်တန်မြို့ကိုညနေ9နာရီလောက်မှာအိုဘားမားရောက်ခဲ့တယ်ဗျ။အဲ့ဒီရဲ့နောက်နေ့တနင်္ဂနွေနေ့မှာတော့ဗျာဤဗရာဟင်လင်ကွန်းအောက်မေ့ဝဲအဆောက်အဦကြီးမှာကျန်းသစ္စာကျင်းစုပွဲအကျိုးပွဲကြီးတစ်ခုလုပ်ခဲ့ပါတယ်ဗျာအဲ့ဒီအကျိုးပွဲကြီးကအတန်လေးတွေကိုလည်းနောက်ထောက်တည်အောင်ခင်ဗျာ
Ladies and gentlemen, the Vice President-elect of the United States and Mrs. Jill Biden. Ladies and gentlemen, the President-elect of the United States and Mrs. Michelle Obama.
အဲ့ဒီဘွဲမှာတော့လူ9သိန်းလောက်ရှိမှာပြုတိဂီတာဘွဲတွေနဲ့အတူပဲရုပ်ရှင်သရုပ်ဆောင်တွေစာရေးဆရာတွေအမှုပညာသည်တွေတိုက်ကောက်ဝတ်တို့လူအားစားသမားတွေစတဲ့နာမည်ကျော်ပုဂ္ဂိုလ်တွေကလည်းလင်ခွင့်ရဲ့ဂုဏ်ကျေးဇူးတွေကိုအောက်မေ့တတ်တဲ့စကားတွေစာရေးကဗျာတွေရွတ်ဖတ်ခဲ့ကြတာဘူးဗျာနာမည်ကျော်ဆိုတော်တွေကလည်းဆိုကြတီးကြတဲ့ပျော်စရာကြီးပါပဲဗျာ
Let's get together fight the soul they are Macedonia
the gym keep on kicks off the shoe not king of the rhythm is new
အဲ့ဒီနောက်တော့မစ္စတာအိုဘားမားကလည်းလေကွန်းနဲ့ပတ်သက်ပြီးတော့မင်ကွန်းပြောကြားခဲ့ပါတယ
် It is you Americans of every race and region and station who came here because you believe in what this country can be and because you want to help us get there
ဒါကတော့ကျန်းသစ္စာဆိုပွဲအကျိုးပေါ့ခင်ဗျာဒီကနေ့မွန်းတဲ့ချိန်မှာတော့မစ္စတာအိုဘားမားအနေနဲ့အမေရိကန်ပြည်ထောင်စုရဲ့44ဦးမြောက်သမ္မတအဖြစ်နဲ့ကျန်းသစ္စာကျေးဇူးပွဲကျင်းပတော့မှာဖြစ်ပါတယ်ခွန်တေကြီ
းဟုတ်ကဲ့ဗျာဒါနဲ့ဒီအမေရိကန်တပြည်လုံးကလူတွေအားလုံးကတော့ဒီဝါရှင်တန် DC မြို့ကိုစုပြုံပြီးရောက်နေကြသလားအောက်မရတယ်ဗျာ
အားလုံးမဟုတ်ပေမဲ့ဒီအိုဘားမားကျန်းသစ္စာကျေးဇူးပွဲကိုလာကြမယ်အနေနဲ့အရရကဧည့်သည်ပေါင်းနှစ်သန်းလောက်လာကြမယ်လို့ခန့်မှန်းထားကြတာတော့ရှိတယ်ဗျာ
ဟုတ်လားအဲ့လောက်တော့လာကြမှာလားဗျာ
ဟုတ်ပါတယ်ဗျာလူအလားများတဲ့နေရာမှာ George W. Bush ကျန်းသစ္စာဆိုတော့ကလည်း5ဆ Clinton တို့ကလည်း2ဆပို့ပြီးတော့များတယ်တဲ့ပြီးတော့အိုဘားမားရဲ့ပွဲကဒေါ်လာသန်း150ကျော်ကုန်ကြမှာဆိုတော့အကုန်ကြအများဆုံးပွဲလည်းဖြစ်ပါတယ် Bush ရဲ့2005ခုနှစ်ကျန်းသစ္စာကျေးဇူးပွဲတုန်းကဒေါ်လာ42သန်းကျော် 1993ကလင်နန်တို့ကဒေါ်လာ33လောက်ပဲကုန်ကြခဲ့တာကို
အေးဗျာအခုခက်ကလည်းကုန်စည်နှုန်းကြီးလာတယ်လည်းပါမှာပေါ့နော
်ဒါလည်းတစ်ချက်ပေါ့လေဒါတော့မှဒီကနေ့နှင်းကြမယ်ဆိုရင်စရိတ်ကထပ်ပြီးတော့တက်သွားအောင်ပါလေဗျာ
အေးဗျာအခုလောက်ဒီလူတွေတန်းချီပြီးလာကြတော့လုံခြုံရေးကိစ္စကလည်းအတော်ခေါင်းခဲရမယ့်ကိစ္စဖြစ်နေမှာပေါ့နော
်ခဲရတာပေါ့ဗျာအဲ့ဒီလုံခြုံရေးကိစ္စကလည်းအခုအိုဘားမားရဲ့ကြမ်းတင်ပွဲဟာအတင်းကျပ်ဆုံးနဲ့အင်အားအသုံးရဆုံးလို့ဆိုပါတယ်ဗျာပြည်တွင်းလုံခြုံရေးဌာနအတွင်းရမှုမစ္စတာမိုက်ကယ်ချာတော်ပြောတာကတော့
I think it will be the most security as far as I'm aware that any inauguration has had and I think it's largely built upon as it has been estimated and we're also obviously still in a war situation
အခုပွဲလောက်လူများတာမျိုးမကြုံမှုပါဘူးတဲ့အခုထိအကြမ်းဖက်ကိစ္စချေချောင်းမှုတစုံတရာမကြားရသေးပေမဲ့လူညုံကြီးအတွက်အန္တရာယ်ကတော့တော်တော်ကြီးပါတယ်တဲ့ဗျာလူပေါင်းစုံကြီးပဲချက်ပေါင်းစုံနဲ့လာကြမှာမဟုတ်ပါတဲ့ဒီတော့လူညုံကြီးတပ်သားကလည်းအနည်းဆုံး1000ကျော်ရဲတပ်ဖွဲ့အင်အားက8000ကျော် FBI တို့ဖော်ဒရဲတပ်ဖွဲ့တို့ကလည်းပါသေးတယ်ဗျာအရောက်ဝင်းတဲ့လူညုံကြီးတွေတံပြန်လက်ဖြောင့်တနသမကာကွယ်ရေးတွေအနောက်ခံခွေးတွေအပြင်မြင်းစည်းပလိတ်တွေတော့မှတွေ့ရအောင်ပါတယ်ခုနက
ဟုတ်ကဲ့ဗျာဒီစစ်ဆေးဂိတ်တွေကိုလည်းအနည်းဆုံး73ခုလောက်ချထားတယ်လို့လည်းကြားမိတယ်ဗျပြီးတော့ဒီကိုနဲ့တပါတဲ့ယူဆောင်ခွင့်မပြုတဲ့ပစ္စည်းတွေကလည်းတကယ့်ကိုဒီလေစိတ်လုံညုံရင်ကြာနေတာပဲပေါ့နော
်ဝါရှင်တန်ထဲကိုဝင်တဲ့တကားတွေကလည်းပိတ်ထားတာဗျလမ်းတွေလည်းပိတ်တယ်ဗျဒီတော့ဘတ်စကားနဲ့မြေအောင်ရထားကိုပဲလူတွေအနေနဲ့အားကိုးရတာပေါ့ဗျာ
ဒါနဲ့ဒီဝါရှင်တန်ဒီမြို့လေကောင်ဝန်းကျင်ကဟိုတယ်အခန်းပေါင်း9000ကျော်ကလည်းဒီပွဲမတိုင်ခင်3ဘက်လောက်အလိုကလေးကလုံးဝကိုပြည့်နေပြီလို့ဆိုရယ်ဗျဒါတောင်ဒီအခန်းတွေကတညောက်အနည်းဆုံးဒေါ်လာ400လောက်အနည်းဆုံးပေးရတယ်လို့ကြားရတယ်လာမယ့်ဧည့်သည်ကလည်း2000တောင်ဆိုတော့လေနေထိုင်ရဘယ်လိုများလောက်ကြမလဲမသိဘူးနော
်မပူစမ်းမှလည်းကိုတရရေဟာခွက်ရှိရင်ဖြည့်ခွက်ဆိုတာရှိလာတာပါပဲဗျဟောဝါရှင်တန်မြို့ကန်တွေကသူတို့ရဲ့အခန်းလွတ်တွေမြေအောက်ခန်းတွေအိမ်တွေငှားနေလိုက်ကြတာများများတကယ်ပွဲတော်ကြီးပါပဲတဲ့ဟောပွဲစားတွေတောင်မှပေါ်လာသေးတယ်ဆိုပဲဗျဟိုတယ်မန်နေဂျာတယောက်ပြောတာလေနေရာနဲ့အခန်းတွေအိမ်တွေအခြေအနေတွေကိုလိုက်လို့$46ကနေ$5000အထိရှိပါတယ်ဗျာငှားလိုက်ရတာကလည်းလက်မလဲပါဘူးတဲ့အမျိုးသမီးတယောက်ဆိုရင်သူ့အိမ်မြေအောက်ခန်းကိုငှားမယ်လို့အင်တာနက်ပေါ်ကလည်းကြေညာလိုက်ရော15မိနစ်အတွင်းမှာကိုငှားရမ်းကြည့်သူ၄ယောက်ပေါ်ပေါက်လာတယ်တဲ့ဗျအဲ့ဒီနောက်ကယ်လီဖိုးနီးယားလာတဲ့ရှေ့ဒီ၂ယောက်ကိုတပတ်စာ4200နဲ့ငှားလိုက်ရော်တယ်ဗျာ
ဝါရှင်တန်အိမ်ခန်းတွေအလုပ်ဖြစ်နေကြတာပေါ့လေ
အဲတချို့ချွေသားရေးသမားတွေကလည်းဝါရှင်တန်နဲ့မိုင်60လောက်ဝေးတဲ့နေရာကအပန်းဖြေဥယျာဉ်တွေမှာတခန်းကို60လောက်နဲ့ငှားနေကြတာဗျာဒါလည်းစီးပွားရေးအရာမဆိုးဘူးပေါ့ဗျာ
ဒီလိုမှန်းသိရင်ဗျာကျွန်တော်အခန်းလေးတစ်ပတ်စာလောက်ငှားပြီးဆရာသက်စီလာနေပါလေဗျာတလားစာတော့ကြေမှာပဲပေါ့နော
်ခင်ဗျာနောက်ကျသွားပြီဗျာကျွန်တော်အခန်းတော့မှငှားလိုက်ပြီအခုလမ်းဘေးမှာခဏနေနေတယ်နောက်တာတော့
ဟာလမ်းဘေးဆိုလို့လည်းဒီအိုးမဲအိမ်မဲဒီ homeless တွေကိုနေရာတကာမှာဖယ်ရှားမယ်ဆိုပါလားဗျာသူတို့အိတ်နေကြတဲ့နေရာကဒီအခုပွဲကြီးကျင်းပမဲ့တကယ်နေရာတဲ့တဲ့ကြီးပေါ့ဗျာ နောက်ဆုံးစီးရင်တစ်ခုအရဒီဝါရှင်တန်မှာလမ်းမေးကအိုးအိမ်မဲ့အရေးအတွက်က6000လောက်ရှိတယ်လို့သိရတယ်။သူတို့လည်းဒီပွဲကိုကြည့်ကျင်ကြမှာပေါ့နော်။ဒါပေမဲ့သူတို့ရဲ့တွန်းလဲတွေအထုတ်တွေနဲ့ဝင်လို့မှမရတာဆိုတော့
ဩဒီကိစ္စလည်းမပူပါနဲ့ဗျာ။သူတို့အတွက်ကဂေဟာ14ခုတောင်မှတိုးချက်ပေးထားတယ်လို့ပြောပါတယ်ဗျာ။ပြီးတော့သမတကျွမ်းသစ္စာဆိုပွဲကိုကြည့်ဖို့အတွက်လည်း TV တွေကလည်းအလုံးလောက်ဆိုပဲပြု
။ဒါနဲ့ဗျာဒီလက်ဆောင်ပစ္စည်းရောင်းတဲ့ဆိုင်တွေလည်းအလုံးဖြစ်ကြတယ်လို့ကြားတယ်ဗျ။ Sanction တယောက်ပြောရလဲနားထောင်ကြည့်ပါဦးနော်
။ Probably 20% or 25% of our customer base now has been from overseas, Australia, Canada, Germany, France, Poland, Russia, a lot from England have been here because everybody back home said you
။ Obama ပုံနေပါတယ်ဒီအုတ်ထုတ် T-shirt, ချိုချင်း chocolate ကအစားရောင်းကြတယ်နောက်တစ်ခါဒီဩစတြေးလျပြင်သစ်ဂျာမန်ပိုလန်ရုရှားအစရှိတဲ့ဒီနိုင်ငံပေါင်းစုံကခရီးသွားဧည့်သည်တွေကလည်းဒီအမှတ်တရအနေနဲ့ဝယ်သွားကြတာလေဗျာ
Yeah all my friends and some of my family and yes just ask me to bring it back cuz they knew I was coming here
တယောက်ကဆိုရင်ဒီပွဲမျိုးမကြုံလိုက်ရတဲ့သူ့တငယ်ချင်းတွေကိုလက်ဆောင်ပေးဖို့ဝယ်တာပါတဲ့
ဒါတင်ကပါယူလာဗျာသမရကျန်းသစ္စာဆိုပွဲတက်ခွင့်လက်မှတ်တွေကလည်းမှောက်ခုစည်းမှာ9000လောက်ကိုဖြစ်နေတာဆိုပဲအမှန်ကတော့ဒီလက်မှတ်တွေကိုလွှတ်တော်အမှတ်တွေစီရောက်နေပြီးတော့မျက်စနာရှင်ပြည်သူတွေကအခမဲ့တောင်းခံနိုင်ပါလေ။ဒါပေမဲ့လက်မှတ်ကစောင့်ပြီး2သိန်းလောက်ပဲရင်းနေတာလို့ကြားရတော့လူရင်းစီတော့မပေးနိုင်ဘူးပေါ့လေ။တချို့ကတော့မဲနှိုက်ပြီးတော့ပေးတယ်လို့ဆိုပါတယ်ဗျ။ဒီတော့လူချင်းတဲ့သူများတဲ့အခါမှာသိတဲ့အတိုင်းပြောပြောလေနော်
။အေးဗျာဒီလက်မှတ်ကိုဒေါ်လာ9000ပေးပြီးဝယ်မဲ့သူတွေကလည်းရှိသေးတယ်နော်။ဒါနဲ့ဒီပွဲကြီးမှာလူတွေဒီလောက်များတော့ကျန်းမာရေးကိစ္စရောအဆင်ပြေအောင်လုပ်နိုင်ပါမလားဗျ။အ
ေးဗျာဒါလည်းမေးစရာပါပဲ။ဒါပေမဲ့အများဆုံးရာကြီးကိုလက်သက်ဆိုင်ငန်းတွေ9000လောက်အဲ့ဒီပွဲချင်းပါမဲ့ကွန်ကြီးထဲမှာထားတယ်လို့သိရတယ်ဗျအဆင်ပြေမပြေတော့မပြောတတ်ပါဘူးဗျအ
ဲဟုတ်ပါပြီဗျဒီအမေရိကန်ပြည်အောင်စုရဲ့ဒီ44ဦးမြောက်နဲ့ပထမဆုံးတော့ဒီလူမဲသမ္မတအိုဘားမားရဲ့ကျန်းသစ္စာကျင်းဆိုပွဲကြီးကတော့ဒစ်ရှင်ကြီးပြောသလိုပဲလူတွေစိတ်အလှုပ်ရှားဆုံးပွဲဖြစ်သလိုဒီအိုဘားမားကလည်းလူတွေမျှော်လင့်ချက်အထားဆုံးသမ္မတလည်းဖြစ်နေတယ်ဗျနော်လူတွေဆိုပါမှဒီအမေရိကန်ပြည်သူတွေသာမကပဲကမ္ဘာအစိုးရတွေပြည်သူတွေပါပါတယ်ဗ
ျဟုတ်ပါတယ်ဗျအိုဘားမားအတွက်ကျန်းသစ္စာကျေးဇူးပြီးသမ္မတတော်ဝင်စတင်ထမ်းဆောင်ပြီဆိုတာနဲ့သူ့ရှေ့မှာအသင့်ဆောင်ဆိုင်နေတဲ့ပြဿနာတပုံတစ်ထွေးကြီးကလည်းဖြေရှင်းဖို့အများဆုံးစတင်ရတော့မှာဖြစ်ပါတယ်။အကြီးမားဆုံးပြဿနာနှစ်ရပ်ကတော့အတော်မတကျဆင်းနေတဲ့နိုင်ငံစည်းပေါ်ရေးကိုအများဆုံးဆက်တင်နိုင်ဖို့ရဲ့နောက်တစ်ခုကနိုင်ငံခြားရေးမူဝါဒရဲ့ပဲဖြစ်ပါတယ်။တိုက်ရက်စအီရန်နဲ့အာဖဂန်စစ်ပွဲနှစ်ပွဲပြီးတော့လက်ရှိအရှိရဲ့လက်ပိုင်းပြဿနာအမေရိကန်ပြည်ထောင်စုကိုကမ္ဘာအလယ်မှာအဆက်ရရှိခဲ့တဲ့ဂေါ်ဒါနာမူအချင်းထောင်ကြီးပိတ်ပစ်ရေးကိစ္စလုံစာဆောင်ရင်ပြဿနာတဘာဝပတ်ဝန်းကျင်ပြဿနာစတာတွေကတန်းစီပြီးတော့စောင့်ဆိုင်နေကြတာဟုတ်ဗ
ျတကယ်တော့ဗျာဒါတွေဟာသူရှိကဒီသမ္မတမစ္စတာဘုရှ်ထားသွားခဲ့တဲ့အမွေတွေပဲမဟုတ်လားဗျာဒီနိုင်ငံသားရေးဝန်ကြီးဟောင်းမက်ဒလင်းအော်ဘရိုက်ကတော့ဟောသလိုဆိုသည်ဗျ
No president ever comes in and has a completely clean slate. I personally believe that the Bush presidency has created many of the problems
အခုဖြစ်နေတဲ့ပြဿနာအလုံးဟာသမ္မတဘုရှ်အစိုးရစီကမြစ်ဖြားခံခဲ့တာဖြစ်ပြီးတော့ဒီသမရဘုရှ်အစိုးရကပဲအမွေဖြစ်ထားခဲ့တာဖြစ်ပါတယ်တဲ့
ပြဿနာတွေကတော့ကိုနေရင်အဟုတ်ကိုရှုပ်လှပါတယ်အမေဘုတ်ကသူ့ချီခင်ဆိုတာလိုပါပဲဒါပေမဲ့သမရအိုဘားမားဟာတံမြာသီးကြလို့ချင်လာကြီးရဲ့ဆိုပြီးထိုက်ပြီးညှဉ်းညွန်းနေမဲ့လူစားမျိုးတော့ဟုတ်မှာမဟုတ်ပါဘူးညှဉ်းနေမဲ့စားလက်ထက်ရလာတဲ့တံမြာသီးကိုတံမြာဖြိုကြီးလှုပ်တော့နိုင်သူတယောက်တို့ပဲယူဆရပါတယ်အဲ့ဒါလိုဟုတ်မဟုတ်မကြခင်ငွေရုံပိတ်ကားပေါ်မှာဆက်လက်ပြီးတော့ယူဆကြရတော့မှာပါကိုနေရင်